မြန်မာနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေမှာနိုင်ငံသားတွေရဲ့တန်းတူညီမျှမှုကိုထိခိုက်စေမဲ့ဥပဒေတွေကိုတက်နိုင်သမျှပြင်ရမယ်လို့ကျိုတိုမှာမြန်မာမိသားစုတွေနဲ့တွေ့ဆုံချိန်ဒေါအောင်ဆန်းစုကြည်ကပြောကြားခဲ့ပါတယ်။ဂျပန်နိုင်ငံမှာ6ရက်ကြာခီးသွားရောက်နေတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဒေါအောင်ဆန်းစုကြည်ကိုတနင်္လာနေ့မှာကျိုတိုတက္ကသိုလ်ကဂုံနူးဆောင်ပါမောက်ခဖွဲ့ကိုပေးအပ်ခဲ့ပါတယ်။မြန်မာနိုင်ငံရဲ့လူနေမှုစနစ်ထဲမှာအမျိုးသမီးတွေရဲ့အခန်းကဏ္ဍနဲ့ပတ်သက်ပြီးလဲကျိုတိုတက္ကသိုလ်မှာမိန့်ခွန်းပြောကြားခဲ့တယ်လို့ကျိုတိုပတ်ဝန်းကျင်မှာနေထိုင်တဲ့မြန်မာမိသားစုတွေနဲ့လဲဒေါအောင်ဆန်းစုကြည်တွေ့ဆုံခဲ့ပါတယ်။အပြည့်အစုံကိုတော့ဒေါခင်မျိုးသက်ကတင်ပြပေးထားပါတယ်ရှင်။
ဂျပန်နိုင်ငံကျိုတိုတက္ကသိုလ်မှာမြန်မာနိုင်ငံရဲ့လွတ်လပ်ရေးဖခင်ဗိုလ်ချုပ်အောင်ဆန်းနဲ့ဂျပန်နိုင်ငံခြားဆက်နွယ်မှုတွေနဲ့ပတ်သက်ပြီး1985ခုနှစ်ကနေ86ခုနှစ်အတွင်းသူတေသနစာရန်ရေးခဲ့သူဒေါအောင်ဆန်းစုကြည်ကိုကျိုတိုတက္ကသိုလ်ကဂုံနူးဆောင်ဖွဲ့ကိုပေးအပ်ခဲ့တယ်လို့နောက်တက္ကသိုလ်တစ်ခုဖြစ်တဲ့ရူကိုယူတက္ကသိုလ်ကလည်းဂုံနူးဆောင်ပါရဂူဖွဲ့ကိုပေးအပ်ခဲ့ပါတယ်။တက္ကသိုလ်နှစ်ခုစလုံးမှာမင်ကွန်းပြောကြားခဲ့တဲ့ဒေါအောင်ဆန်းစုကြည်ကကျိုတိုတက္ကသိုလ်ကចောင်းသားတွေကိုတော့မြန်မာနိုင်ငံရဲ့လူနေမှုစနစ်ထဲမှာအမျိုးသမီးတွေရဲ့အခန်းကဏ္ဍအရေးပါပုံကိုပြောကြားခဲ့တယ်လို့ဂျပန်နိုင်ငံမှာနေထိုင်တဲ့ကိုမျိုးတီဟန်ကပြောပါတယ
်။ကျိုတိုကြီးကရှိတဲ့ဆက်မနာပြပါတယ်။ဆက်မနာမှာပြပြီးကောင်းစဉ်ရဲ့အချင်းချင်းကတော့ပြောမြန်မာနိုင်ငံမှာရှိတဲ့လူမျိုးရေးစနစ်ထဲမှာအမျိုးသမီးရဲ့ဘလောက်အရေးပါတယ်ဘလို့လုပ်နေဆိုတော့အပြည့်ပြောပါပါတယ်။အဲကျွန်တော်တို့ဝင်ဝင်မရပါဘူးကျိုတိုကြီးကရှိတယ်။ကျွန်တော်အပြည့် TV ရဲ့နေကြည့်ရတော့တရင်ကျွန်တော်ထိုင်ကြည့်ပါတယ်။you koku university မှာကအန်ဒီဒီဘာကျွတ်မနာတဲ့အန်ဒီရဲ့တငယ်ရင်းနေပေါ့နော်အန်ဒီအော့ဆ်ဖော်ကတည်းရဲ့တငယ်ရင်းနေရဲ့အဲ့ဒါဒီကျောင်းမှာတို့ရဲ့ junior professor လုပ်ခဲ့ကြပါတယ်ဒါပေမဲ့တို့ဒီကျောင်းကဗုဒ္ဓဘာသာကိုအခြေခံတဲ့တက္ကသိုလ်ဖြစ်ပါတယ်အဲ့တော့ဗုဒ္ဓဘာသာနဲ့ပတ်သက်ပြီးတော့အန်ဒီရောအန်ဒီရဲ့မြို့သားကလည်းဗုဒ္ဓဘာသာနဲ့ပတ်သက်ပြီးလည်းအားရရှိပါတယ်ဒီကျောင်းနဲ့တို့ရဲ့ဆက်ဆံမှုတွေဟိုနေ့ရှိခဲ့ပါတယ်အဲ့ဒါကြောင့်တို့ကအန်ဒီရဲ့လုံဆောင်မှုကိုကြည့်ပြီးတော့တို့ကိုယ်လုံဆောင်ပုံမှန်ခံနေတယ်ဒီပြီးပါတယ
်တက္ကသိုလ်ကျောင်းသားတွေနဲ့တွေ့ဆုံရမှာမြန်မာနိုင်ငံမှာလူမှုရေးအသွင်ပြောင်းလဲမှုကနေနိုင်ငံတွင်းဒီမိုကရေစီရေးတိုးတက်ပြောင်းလဲလာစေဖို့အတွက်ဝိုင်းဝန်းပြီးကူညီပံ့ပိုးကြဖို့လဲဒေါအောင်ဆန်းစုကြည်ကပန်ကြားခဲ့တယ်လို့ဆိုပါတယ်။ဒေါအောင်ဆန်းစုကြည်ဟာကျိုတိုတက္ကသိုလ်နဲ့ယူကိုကုတက္ကသိုလ်တွေကိုမတွားရောက်ခင်မနေ့ကမှာတော့ကျိုတိုမြို့ဝင်းကျင်တဝိုက်မှာနေထိုင်ကြတဲ့မြန်မာမိသားစုတွေနဲ့တွေ့ဆုံခဲ့တာပါ။ဒီတွေ့ဆုံပွဲမှာနိုင်ငံရခြားရောက်နေတဲ့မြန်မာနိုင်ငံသားတွေနဲ့ပတ်သက်ပြီးရောမြန်မာနိုင်ငံတဲကနိုင်ငံမဲ့နေသူတွေအတွက်ပါရည်ရွယ်ပြီးနိုင်ငံသားတွေရဲ့တန်းတူညီမျှမှုပေါ်မှာထိခိုက်စေမဲ့ဥပဒေတွေကိုတတ်နိုင်သမျှပြင်ရမယ်လို့ဒေါအောင်ဆန်းစုကြည်ကပြောကြားခဲ့ပါတယ်
။ဒီတည်ဆဲဥပဒေရနိုင်ငံသားဖြစ်ပိုင်ခွင့်ရှိတဲ့သူအားလုံးကိုနိုင်ငံသားဖြစ်တဲ့အများဆုံးသိမှတ်ပြု။နိုင်ငံသားဖြစ်လာပြီဆိုလို့ရှိလို့ရှိရင်နိုင်ငံသားအားလုံးကတန်းတူညီမှုအခွင့်အရေးရှိရ။အဲ့ဒီဟာတွေကြောင့်ကျွန်တော်ပထမလောလောဆယ်ဆယ်လုပ်ခုလို့နောက်တစ်ဆင့်ကကျမတို့ရဲ့နိုင်ငံသားဥပဒေဟာမျှတသလားမမျှတဘူးလားဆိုကျွန်တော်တို့ကြည့်ရအောင်နိုင်ငံတကာရဲ့အဆင့်အတန်းအရအဆင့်ပြည့်ရဲ့အဲ့ဒီဟာပုံစံပဲသုံးသပ်ပြီးတော့လိုအပ်ရင်လိုအပ်တယ်လို့ကျွန်တော်တို့ပြောလဲရမယ်ဖြည့်စီရအ
ောင်မြန်မာနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေထဲမှာလူပုဂ္ဂိုလ်တဦးတယောက်ကိုရည်ရွယ်ပြီးရေးဆွဲတဲ့သဘောမျိုးတွေပါနေတာတွေ့ရတာမို့ဒါမျိုးမဖြစ်တတ်ဘူးလို့လည်းပြောပါတယ်
နိုင်ငံနိုင်ငံရဲ့ကံကြမ္မာနဲ့အင်တာနက်ပတ်သက်နေတဲ့ဖွဲ့စည်းပုံအခြေခံဥပဒေဆိုတာဟာလူပုဂ္ဂိုလ်တဦးတယောက်ကိုဥတည်ပြီးတော့ဘယ်တော့မှရေးဆွဲရလူပုဂ္ဂိုလ်တဦးတယောက်ကိုကာကွယ်ခြင်းလိုပဲဖြစ်စေလူပုဂ္ဂိုလ်တဦးတယောက်ကိုတတ်သက်ထားခြင်းလိုပဲဖြစ်စေဖွဲ့စည်းပုံအခြေခံဥပဒေကိုရေးဆွဲတယ်ဆိုတာအင်တာနက်မသိတော့တဲ့ကိစ္စပ
ါဒါအပြင်ကိုယ်နိုင်ငံသားတွေကိုကိုယ်ကလေးစားမှတခြားနိုင်ငံသားတွေကကိုနိုင်ငံသားတွေကိုလေးစားမှဖြစ်ကြောင်းနဲ့ဒီကိစ္စအတွက်အစိုးရမှတာဝန်ရှိတယ်လို့လည်းပြောကြားခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်နဲ့မြန်မာနိုင်ငံသားတွေရဲ့တွေ့ဆုံပွဲနဲ့ပတ်သက်ပြီးကိုမျိုးတီဟန်ကအခုလိုပြောပါတယ်။
ကျွန်တော်တို့မနေ့ကမှကျိုးတူရေးဆွေးနွေးမှရှိတယ်ကျိုးတူကျိုးအကူဇွန်ဖတ်စင်နာမှာဗမာပြည်နဲ့တွေ့ပါတယ်။မြန်မာနိုင်ငံရဲ့မိနေမိကုန်းပေါ်မှာတော့သူဖြေသွားတဲ့ဟာတွေအများကြီးရှိပါတယ်။အပြင်ပြည်နဲ့ပတ်သက်ပြီးဥပဒေနဲ့ပတ်သက်ပြီးတော့လက်ရှိရှားနိုင်ငံမှာနေနေမြန်မာနိုင်ငံသားတွေအခွင့်အရေးနဲ့ပတ်သက်ပြီးဖြေသွားပါတယ်။ရန်ကုန်ဒေသကနေသူတော်ရေးအတွက်တရားရေးစနစ်ကိုပြုကျင့်ရေးတော့သူအများဆုံးဆွေးနွေးပါပါတယ်ဒီကျွန်တော်ကဒီမှာနောက်ပိုင်းမိသားစုကမိတယ်မိခွန်းတရားရေးမိခွန်းအများပါပါတယ
်ညနေ၄နာရီခွဲလောက်မှာတော့ကျိုတိုကနေဂျပန်နိုင်ငံအရှိချမ်းကတိုကျိုဘက်ကိုရထားနဲ့ပြန်သွားခဲ့တယ်လို့လည်းပြောပါတယ်ဒေါအောင်ဆန်းစုကြည်ဟာတနင်္ဂနွေနေ့ကတော့ဂျပန်နိုင်ငံမှာကတ်ဆူရာဂါဝမြင့်မကြီးကနေပထမဆုံးရေအားလျှက်စစ်ထုတ်တဲ့စနစ်ကိုလေ့လာဖို့အတွက်ဒေသရင်းအသေးစားရေအားလျှက်စစ်ထုတ်ဆက်ရုံကိုတွားရောက်ခဲ့ပါတယ်။အင်ကာနီမှာတော့တိုကျိုမှာဂျပန်ဒိုင်ယက်လွှတ်တော်ကိုတွားရောက်ဖို့ရှိတယ်လို့ ဂျပန်နိုင်ငံချိုင်းဝန်ကြီးဖူမီယိုကီရှိဒါနဲ့လည်းတွေ့ဆုံဖို့ရှိပါတယ်။ဂျပန်နိုင်ငံကနေမြန်မာနိုင်ငံကိုမပြောင်းခင်မှာဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်။